တမ်တော်ကအနာသိနေလို့ရကိုစန့်ကျင်တဲ့လမ်းပေါ်ထွက်ဆန္ဒပြလှုပ်ရှားမှုတွေမှာရခိုင်ပြည်နယ်တောင်ပိုင်းကကွာတန်တွဲစတဲ့မျိုးနေတွေကဒေသခံတွေလည်းပူပေါင်းပါဝင်လာကြတာပါတန်တွဲမျိုးနေမှာဆိုရင်ဒီကနေ့မနက်9နာရီလောက်ကစတင်ပြီးအနာရှင်စနစ်ကိုအလိုမရှိចောင်းသားတွေဘဝမဖြစ်စီနေစတဲ့ပေါ်စတာတွေကင်ဆောင်ပြီးတော့ထောင်ကနေရှိတဲ့လူတွေဆန္ဒပြခဲ့ကြတယ်လို့လည်းလှုပ်ရှားမှုမှာကိုယ်တိုင်ပါဝင်ခဲ့တဲ့မတ်စုဤတီထွန်းကပြောပါတယ်
ဟုတ်ပါဘောနော်ဆန္ဒတော့ပြရတာဆက်အနာရှင်စနစ်ကိုအလိုမရှိလို့ပေါ့နော်ဆက်အနာရှင်စနစ်ကအရင်တုန်းကလည်းကောင်းခဲ့တာမရှိဘူးပေါ့ဟိုလူကြီးတွေပြောသလားဆိုရင်ပေါ့ပြီးတော့ဟိုဒီလိုမျိုးဆက်အနာရှင်ကဆက်ပြီးတော့အုပ်ချုပ်သွားမှာဆိုရင်ညီမတို့ရဲ့စီးပွားရေးတွေပညာရေးတွေအစားအလုံးကဟိုနောက်ကျသွားမယ်ပေါ့နော်ပြီးတော့တိုးတက်လက်မရှိတော့လို့ညီနေပေါ့အဲ့ဒီအတွက်ကြောင့်ဆက်အနာရှင်စနစ်ကိုအလိုမရှိလို့ကိုယ်တိုင်ဆန္ဒတော့ပြရတာပါ
ကွာမျိုးနေမှာလေဒေသခံ1000လောက်ကဆန်ကြီးတွေကားတွေနဲ့မျိုးရင်းမှာလှစ်လေပြီးဆေးအာနာတင်းမှုကိုစန့်ကျင်တဲ့နေနဲ့ငင်းချမ်းချမ်းဆန္ဒပြခဲ့ကြကြောင်းမျိုးခန့်တူဦးဖြစ်တဲ့ကိုစိုးမင်းအောင်ကပြောပါတယ
်သူကတော့ဟိုကပေါ့ဂျုံမထွက်နိုင်ဂျုံမတက်နိုင်ဂျုံထွက်ဆိုပြီးတော့ကျွန်တော်ပူစာတွေခြိုင်းတဲ့လူတွေရှိကြပါတော့ဟိုသူကြောသားတွေကတော့ကျွန်တော်တို့တိုင်ပင်ထားတာတော့လည်းမရှိသေးတဲ့အခါကျတော့ပထမတော့ဟွန်းပြီးတော့ပဲဆန္ဒပါနောက်မှသူကြောသားတွေကတော့ဟိုဆေးအာနာခြင်းအလိုမရှိဆိုတဲ့ဟာတွေတော့ပါလာပါတယ်ခင်ဗျဆန္ဒပြတာတော့ရှင်းပါတယ်ကျွန်တော်တို့ကတော့လို့ပေါ့ဒီနိုင်ငံမှာဒီလိုစစ်တပ်ကအာဏာသိမ်းတာကိုမကျေနပ်တဲ့လူတွေအများကြီးဒီလိုရကိုကန့်ကွက်တဲ့ဆုံးရတဲ့အဲ့ဒီလိုကြောင့်ဆန္ဒပြတာပါခင်ဗျ
တမ်ဒိုနေရခိုင်လက်နက်ကန်အဖွဲ့တို့နှစ်နှစ်ကျော်ကြာစစ်ရေးတင်မာခဲ့တဲ့ရခိုင်ပြည်နယ်မှာစစ်တပ်ကအာဏာသိမ်းတာကိုဆန့်ကျင်လှုပ်ရှားမှုတွေပေါ်ပေါက်နေတယ်လို့တမ်ဒိုကိုထောက်ခံအားပေးတဲ့အနေနဲ့လည်းဆန္ဒပြသူတွေလည်းရှိပါတယ်စနေနေ့တုန်းကလေစစ်တွေမျိုးမှာလောကနိုင်တာဖျားနီလူ30ကျော်လောက်စုဝေးပြီးတပ်မတော်ကိုထောက်ခံတဲ့အနေနဲ့စီတန့်လှည့်လည်ခဲ့ကြတာပါတောင်ကုန်းမြို့နယ်မှာလေစစ်တပ်ကအနာသိမ်းလိုက်ပြီးနောက်ပိုင်းဖွဲ့စည်းထားတဲ့ရခိုင်ပြည်နယ်စီမံအုပ်ချုပ်ရေးကောင်စီရဲ့ဥက္ကဋ္ဌဖြစ်သူကိုထောက်ခံကြောင်းလူ1000လောက်စုပြီးဒီကနေ့စောပိုင်းမှာပဲဆန္ဒပြကြပါတယ်ရွေးကောက်ပွဲလုပ်ငန်းစဉ်တွေမှာအနည်းချက်တွေရှိခဲ့တာကိုဖြေရှင်းဖို့ပြက်ကွက်ခွေတဲ့ဆိုတဲ့အကြောင်းပြချက်နဲ့စစ်တပ်ကရပ်သားစုရခေါင်းဆောင်တွေကိုဖမ်းဆီးဖိရှားလိုက်ပြီးအနာသိမ်းလိုက်တဲ့ပုံမှာတော့ပြည်တွင်းပြည်ပမှာဆန့်ကျင်ကန့်ကွက်တဲ့လှုပ်ရှားမှုတွေပေါ်ပေါက်နေသလိုနိုင်ငံတကာအတိုင်းအဝိုင်းကလည်းပြစ်တင်ရှုတ်ရှားမှုတွေထွက်ပေါ်နေတာဖြစ်ပါတယ်ခင်ဗျာ